ါကစ္စတန်မှာတော့ဝင်ကြီးချုပ်ခေါင်အမရခန်ကိုတရားရုံးတစ်ခုကဖမ်းမိတ်ရွှေ့ဆိုင်းလိုက်ပြီးအမဂန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအာဂရီမှုနဲ့ဖမ်းခံခဲ့ရတဲ့ဝင်ကြီးချုပ်ခေါင်ခန်ကိုအစ္စလာမဘတ်မြို့တော်တရားရုံးကနှစ်ပတ်ကြာဖမ်းမိတ်ရွှေ့ဆိုင်းပေးလိုက်ပြီးအမဂန်နဲ့ဒီနေ့အခုလိုပြန်လွှတ်ပေးလိုက်တာပါ။ဝင်ကြီးချုပ်ခေါင်ခန်ကိုဖမ်းဆီးခဲ့တာကိုဗိုလ်တရားရုံးချုပ်ကတရားမဝင်ပါဘူးလို့မနေ့ကကြေညာခဲ့ပြီးထပ်မံစစ်ဆေးဖို့ဆုံးဖြတ်ခဲ့ပြီးဒီနေ့မှပဲအခုတရားရုံးကဒီဆုံးဖြတ်ချက်ချလိုက်တာလို့ဝင်ကြီးချုပ်ဟောင်းရဲ့ရှင်းနေဘာဘာအာဝန်ကပြောပါတယ်အခုတော့ဝင်ကြီးချုပ်ဟောင်းခံဟာလွတ်လွတ်လပ်လပ်သွားနေသူဖြစ်သွားပြီးဒီဆုံးဖြတ်ချက်ကသာတရားမျှတတာပါလို့ဒီရှင်းနေအာဝန်က AP သတင်းဌာနကိုပြောခဲ့ပါတယ်အာဂရီလိုက်စားမှုပါဝင်အမှုများစွာနဲ့ဆွဲခံထားတဲ့ဝင်ကြီးချုပ်ဟောင်းခံကိုဒီဘက်အင်ဂါနီကအစ္စလာမဘတ်မှာတရားအောင်ကျနာဖို့စောင့်နေတဲ့စစ်တပ်ကဖမ်းဆီးခဲ့ပြီးအခုတော့ဖမ်းဆက်ပြီးတော့ဖမ်းခံတင်မခံတဲ့ဆုံးဖြတ်မဲ့တရားရုံးကိုသူဒီနေ့ရောက်လာပြီးတက်ရောက်ခဲ့တာပါဝန်ကြီးချုပ်ဟောင်းခန်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံနှင့်စူပူဆနပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်ခင်ဗျာ